အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကောက်ကွက်တဲ့အနေနဲ့ရန်ကုန်ကိုချစ်တဲ့လမ်းလျှောက်ဆန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားပင်မလမ်းကျောင်းဟာခုဆိုရင်မန္တလေးတိုင်းကနေမကွေးတိုင်းတက်ကိုဝင်ရောက်ချစ်တဲ့သွားကြပါပြီ။မကွေးမြို့အာနာပိုင်တွေဘက်ကပုံမှန်18နဲ့ PRP တားမြစ်တားမျိုးလုပ်ပေးမယ်ကျောင်းသားတပိတ်ချစ်တဲ့ပွဲရှိဆက်ခဲ့ကြတယ်လို့တပိတ်ခေါင်းဆောင်ကျောင်းသားတွေကဆိုပါတယ်။မြန်မာနိုင်ငံအဝမ်းခရိုင်အင်တီတီကကျောင်းသားတွေကရခိုင်လမ်းကျောင်း ARR လမ်းကျောင်းတွေကနေရန်ကုန်ကိုချစ်တဲ့လာနေကြပါတယ်။ပညာရေးဆန့်ကျင်တပိတ်မောက်ချီတက်လမ်းလျှောက်နေကြတဲ့ကျောင်းသားတပိတ်အခြေအနေအသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်
။ခရီးရှည်လမ်းလျှောက်ချီတက်ဆန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားတွေဟာဇန်နဝါရီလ30ရက်နေ့တရက်တာတပိတ်နားပြီးတဲ့နောက်အခုဇန်နဝါရီလ31ရက်နေ့စနေနေ့မနက်ပိုင်းကနေစလို့ဆက်ပြီးတော့ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြတာအခုဆိုရင်မန္တလေးတိုင်းကိုကျော်လွန်လို့မကွေးတိုင်းနဲ့ရောက်သွားပြီဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ရန်ကုန်တက္ကသိုလ်စင်ရတုခန်းမမှာ၄ပွင့်ဆိုင်ဆွေးနွေးပွဲကျင်းပမယ့်အချိန်တရက်ကိုတော့တပိတ်ခိတရနာထားမှာဖြစ်ပြီးအစည်းအဝေးရလက်ပေါ်မှာမူတည်ပြီးတော့ကျောင်းသားတပိတ်ကိုဆက်လက်ဆောင်ရွက်လှုပ်ရှားမှာဖြစ်တယ်လို့တပိတ်မှဦးဆောင်လမ်းလျှောက်နေတဲ့ဘကတာများအဖွဲ့ချုပ်ကကိုမင်းသွေးတစ်ကပြောပါတယ
်။ဘယ်တော့နေရကျွန်တော်မနက်9နာရီဆက်လာရကြ။လမ်းမှာကျွန်တော်နားတယ်သူတို့ရမှာနားပြီးမစားလဲပြီးတော့ဒေသင်ရောဆက်သွားတယ်။လမ်းမှာစားတော့ရောဆိုစားတော့လမ်းကိုရောက်နေရတယ်။
မန္တလေးတိုင်းကနေအထွတ်မကွေးတိုင်းနဲ့အဝင်မှာတော့မကွေးတိုင်းအာနာပိုင်တွေဘက်ကတပိတ်မောက်ကျောင်းသားတွေကိုဟန့်တားပြီးတော့ပုံမှန်18ငိမ့်ညမ်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေအရခွင့်ပြုမိန့်ယူပါဆိုပြီးဖိအားပေးတာမျိုးတွေချုပ်ခဲ့ရပေမဲ့တပိတ်မောက်ကျောင်းသားတွေဘက်ကခရီးဆက်ခဲ့ကြတယ်လို့ဘကသားများအဖွဲ့ချုပ်ကပြောပါတယ
်။မန္တလေးတိုင်းကနေပြီးတော့မကွေးတိုင်းဝင်လာတယ်။အဲဒီမိတ်ဆိုင်မှုအကျော်ရင်းသားမှာပဲဆက်လိုက်တာဆောင်းနေမကွေးတိုင်းမှာတော့ပြီးတော့ကျွန်တော်တို့အဝတ်တကြီးနဲ့ဒီမို့စာလာဆက်ကြတယ်ကျွန်တော်ကဒီဘက်ကတော့မျိုးမတော်တက်လာနေတာကျွန်တော်နေရင်းမှာသမီးစာပြောင်းရတယ်ဒီမှာလဲဘုံဘုံရှိရနေတာလားတဲ့နားမတော်မှကျွန်တော်ကအထွက်လာပြီအမျိုးနေတိုင်းကိုတိုင်းထုတ်နေသူပြောတဲ့နေရာမှာတော့အထက်ကြီးပေါ့
အခုဆိုရင်တော့မကွေးတိုင်း6မြို့နယ်တဲကအတော့ကဓမ္မဗိမာန်ကျောင်းမှာနားနေကြတယ်လို့သိရပါတယ်။တပြိုင်နက်တည်းမှာပဲ AOR တိုင်းဘက်ကတက္ကသိုလ်ကျောင်းပေါင်းစုံကကျောင်းသားတွေကလည်းချီတက်ဆန္ဒပြနေကြပါတယ်။ရန်ကုန်အထက်ချီတက်ဖို့ကတော့ဖေဖော်ဝါရီလ1ရက်နေ့အစည်းအဝေးရလက်ပေါ်မူတည်ပြီးကျောင်းသားတွေကဆုံးဖြတ်မှာဖြစ်တယ်လို့ AOR တိုင်းသဘိမောက်ကျောင်းသားခေါင်းဆောင်ကိုအောင်ခန့်စော်ကပြောပါတယ်။
ဒီ30ရက်နေ့စာထွက်တဲ့ ARB တပိတ်ဆက်ကြောင်မှာမူဝင်ကျောင်းသားတွေလည်းပါပါတယ်တခြားဟင်းသနာကျောင်းသားတွေလည်းပါတော့တခုံးတက္ကသိုလ်ကကျောင်းသားတွေလည်းပါတယ်နောက်ဦးနီးပညာတက္ကသိုလ်ကကျောင်းသားတွေလည်းပါတယ်ဆိုတော့ဒီ1ရက်နေ့ဆုံးဖြတ်ချက်ကနေနောက်ပိုင်းဆွေးနွေးပွဲရတော့ဒါ1ရက်နေ့ဆိုတော့တရက်ထဲနဲ့တော့ပြီးမှာမဟုတ်ဘူးလीနောက်ပိုင်းကျွန်တော်အကောင့်တော့ကိုဆောင်ပြီးတော့တကယ်အတွက်တကယ်ကောင်းမွန်တဲ့ဒီမိုကရေစီပညာရေးတခုရလည်းမျိုးကျွန်တော်ဖြစ်စေချင်ပါတယ်အဲ့လိုမျိုးဖြစ်ဖို့လည်းကျွန်တော်အကောင့်ဘက်ကနေဆွေးနွေးရဆိုရင်ကျွန်တော်တို့လည်းအမြဲအားပေးနေမှာပါဒီဆွေးနွေးပွဲကိုတကယ်လို့အဲ့လိုမျိုးနဲ့တွေ့ဖယ်တဲ့ကိစ္စမျိုးဆိုရင်တော့ကျွန်တော်တို့ကဒီ ARB စကြောင်းအနေနဲ့ရောကျွန်တော်တို့ဒီကျောင်းသားတွေအနေနဲ့ပါဒါကိုကျွန်တော်ဆက်လက်တိုက်ပွဲဝင်တော့မှာဖြစ်ပါဟုတ
်ရခိုင်ပြည်နယ်ဘက်ကလည်းတက္ကသိုလ်ကျောင်းသားတွေကရန်ကုန်အထိချီတက်လမ်းလျှောက်ဆန္ဒပြနေကြပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗမာနိုင်ငံလုံဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်တက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ချုပ်တို့ကကျောင်းသားတွေကဥဆောင်ပြီးတော့မန္တလေးကနေရန်ကုန်အထိလမ်းလျှောက်ချီတက်ဆန္ဒပြနေကြတာပါလမ်းခရီးတစ်လျှောက်ဒေသခံပြည်သူတွေဘက်ကလည်းတခဲနဲ့ထောက်ခံအားပေးကြပြီးနေခံကျောင်းသားလူငယ်တွေကလည်းအင်အားဖြည့်ပူးပေါင်းဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာတပိတ်စခန်းဖွင့်လှစ်ပြီးတော့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ပေးရေးတောင်းဆိုတိုက်ပွဲဝင်သွားမှာဖြစ်တယ်လို့တပိတ်မောက်ကျောင်းသားတွေကပြောပါတယ်ရှင်